ဒီကိုရှေကမှာစပြီးတော့ဝိပဿနာအလုပ်ပေးတရားများနာကြရမယ်ဒါကြောင့်တရားထိုင်ခြင်းဣရိယာပုဂ္ဂိုလ်ယူပြီးတော့နာကတရားနာညာငါခန္ဓာဆိုင်နားလည်းအောင်လည်းနားထောင်မှန်မိအောင်လည်းနားထောင်ဒီတဏှာရခြင်းဟာတရားရှုခြင်းနဲ့ပတ်သက်တဲ့ရှင်မဘုံရှင်မနီးများကိုပြောမဲ့အချိန်ဖြစ်တဲ့အတွက်ဒီတရားကိုသတိချာချာနားမလည်လိုက်ဘူးဆိုရင်တရားရှင်မတဲ့အခါမှာအခက်အခဲတွေဖြစ်နေမှာပဲ။ဒါကြောင့်နေ့စဉ်နဲ့တိုင်းခရဏာရင်းနဲ့ရှင်နာရီကိုတရားရှင်မနီးပွားများဖို့ပွားများနည်းများကိုသင်ပေးမှာဖြစ်ပါလေ။သတိချာချာရုပ်တစ်ဆိုင်နားထောင်ကြ။တရားအလုံးအထုတ်တယ်ဆိုတာဟာဘာသာရေးအလုံးလုံးနေတာပဲကိုယ်အတွက်ပြောရင်တော့နိဗ္ဗာန်ရောက်ကြောင်းအလုံးလုံးနေတယ်ပေါ့ဘာသာတရားနေနေချင်းတော့ဒါဘာသာရေးလုံးကိုလုံးနေတာပဲဘာသာရေးလုံးလုံးနေတဲ့ပုဂ္ဂိုလ်တရားဟာလင်းနေတဲ့စိတ်ထားရမယ်လင်းနေတဲ့စိတ်ထားရတယ်လင်းနေတဲ့အပ္ပန္နံဆောင်ရတယ်လင်းနေတဲ့အမှုရာရှိရတယ်ဘောဘတဏ္ဍသဘောမထားရဘူးပြည့်စုံလေသဘောမထားရဘူးအများလေးစားနိုင်လောက်တဲ့ကောင်းအင်္ဂါရည်ချင်းကိုမှရှိရတယ်အများချိန်ကြီးနိုင်လောက်တဲ့ကောင်းအင်္ဂါရည်ချင်းကိုမှရှိရတယ်အများကြီးညိုနိုင်လောက်တဲ့ကောင်းအင်္ဂါရည်ချင်းကိုမှရှိရတယ်အများကြီးညိုနိုင်တဲ့ရည်ချင်းမရှိဘူးလေးစားနိုင်လောက်တဲ့ရည်ချင်းမရှိဘူးအထင်ကြီးလောက်တဲ့ရည်ချင်းမရှိဘူးဆိုရင်မိမိရဲ့လုံဆောင်ချက်ဟာမိမိကိုယ်ပိုင်သိကတဲ့ဘာသာအတွက်ပါထိခိုက်နိုင်စရာရှိပါတယ်။ဒါကြောင့်မလို့ပေါ်ပေါ်တဏ္ဍသဘောမထားကြဘဲနဲ့လေးလေးနက်နက်အတန္တရာနဲ့တည်တည်ငြိမ်ငြိမ်ဣန္ဒြေရှိရှိဣန္ဒြေရင့်ကျက်ဒိဋ္ဌာပြေဝစွာနဲ့မိမိတို့ကြိုးစားအထောက်နေတဲ့ဘာသာရေးလုပ်ငန်းကိုကြိုးကြိုးစားစားအာရုံပြုပြီးတော့လောဆောင်ကြဖို့ဘုန်းကြီးများတရိပ်ပေးပါလေဒီတရားရှိမှတ်တဲ့အခါမှာထိုင်ရေးရိယာပုဂ္ဂိုလ်ပြုပြင်ပြီးတော့ထိုင်တဲ့အခါမှာမြတ်စွာဘုရားကပန္လင်္ကံလို့ဒီလိုဟောထားတယ်ပန္လင်္ကံအဘုဇိတ်တော်လို့ဟောထားတယ်ပန္လင်္ကံအဘုဇိတ်တော်ဆိုတာကတော့ခြေတော်များကိုခွေပြီးတော့ထိုင်ပါလို့ဒီလိုပြောတာပါပဲခွေပြီးတော့ထိုင်ပါလို့သာပြောတာပါအသေးစိတ်မပြောပါဘူးဒီလိုကြောင်းကြောင်းထိုင်ခြင်းဖြစ်ဖြစ်တမလင်ဝင်ထိုင်ခြင်းဖြစ်ဖြစ်အကယ်၍မိမိခန္ဓာကိုယ်နေစားရအဆင်မပြေဘူးဆိုရင်ထိုင်ကုန်လေးတွေကလထိုင်လေးတွေနဲ့ပဲထိုင်ရဖြစ်ဖြစ်တရားရှိမှနိုင်ပါတယ်ထိုင်ကုန်နဲ့ထိုင်ပြီးတော့မရှုမရဘူးလို့ဒီလိုသတ်မှတ်ချက်မရှိပါဘူး။ကျန်မာရေးအရာထိုင်နိုင်ပါလေ။ထိုင်ရေးရိယာဖို့ဖြစ်ဖို့ပဲလိုပါတယ်။သရကဥဆုံးကာယပဏိဒါယလို့ဆိုတဲ့အတွက်အထပိုင်းခန္ဓာကိုယ်ကိုဖြောင်းဖြောင်းမတ်မတ်ထားရမယ်လို့ဒီလိုဆိုတယ်။အဲဒီတော့အထပိုင်းခန္ဓာကိုယ်ဖြောင်းဖြောင်းမတ်မတ်ဖြစ်စေမယ့်အနေအထားဖြစ်အောင်မိကစူးစမ်းပြီးတော့ထိုင်ဖို့လိုပါတယ်အများအားဖြင့်တော့လက်ကလေးနှစ်ဖက်ကိုရှက်ပြီးတော့ရှေ့မှာထောက်ထားတယ်လက်ကလေးနှစ်ဖက်ကိုရှက်ပြီးတော့ထောက်ထားခြင်းအားဖြင့်ခါကလေးကအလိုလိုဆန်ပြီးသားဖြစ်သွားတယ်အကယ်၍ကိုယ်ကျင်ဟုတ်တော့လက်ကထောက်ထားပြီးသားဖြစ်တဲ့အတွက်ရုပ်တရက်ကိုယ်လို့မရအဲဒီလိုမှမဟုတ်လို့လက်ကိုလွတ်လွတ်လပ်လပ်ထားမယ်ဆိုလို့ရှိရင်ခါကအလိုလိုကွင်းညွတ်ပြီးသားဖြစ်သွားတယ်။ကွင်းညွတ်နေလို့ရှိရင်အချင်းခံပြီးတဲ့စိတ်နဲ့ပေါ်လာတတ်တယ်။ထိုင်မိုက်တွေ့ဝေတဲ့စိတ်နဲ့ပေါ်လာတတ်တယ်။ခန္ဓာကိုယ်နေရမမှန်တဲ့အတွက်နာကျင်ကြိုက်ခံမှုလည်းဖြစ်လာတတ်တယ်။အဲဒါကြောင့်မလို့ခါကတော့အတတ်နိုင်ဆုံးမမှန်ကလေးထားတာအကောင်းဆုံးပါပဲ။လက်ကိုဘလို့ထားရမယ်ဆိုတဲ့အနေအထားပြည့်ကြကြသမ္မာချက်မရှိပါဘူး 家家才能的力量不偏啊谢了今天谢了今天的满场的那你他搞到了不安的排骨偏比较了排骨了不好搞到你排骨了不好搞到顶比较第六天也没了说话的得到了明明也看到过你他也没了的路他那把的一经济中的卡闺女们多不会看那个慢慢慢慢皮肤会一经济吧的那个牛家家的国家的不能不看的人把车背着挖了这种牛家他的根本上过谢秀根本上谢秀的把表达来说了明明秀满亚美秀感的亚国阿勇塞他这个表达吧阿修感的亚国阿勇塞他是的阿修感的亚的秘密也看到过马白西的阿边巴马不西乌这个边巴国阿勇比我马莫乌秘密看到过真马白阿勇比我比了几乎路瓦的看到过真阿勇比我比了几来的卡马阿丁那个比索班所比的嘎啦都没有龙骨东在孙年那一年所比面大家呢偏见别见的包括你要记得看马了比索班看哪个会记下面皮塞看哪个会记下面皮塞有哪个皮塞年呢记不住吧皮塞有哪个皮塞年呢记下面大家你说不然马上回来的老汤老尼的苦这种话来吧皮塞用南国皮塞年内地亚们而皮塞用南是来比手办法本身嘛皮塞的美人阿姑得里查米来的钱嘛皮塞用南呗得里查米来的钱嘛皮塞用南国家你比较看到过的人家比较激烈的一些嘛把对的了而且对的有难啊其实有难的看到过的人家比较激烈的看嘛你看到过嘛有的往南的往里的心里的而有难路出来的有难是的哈的往里压力的往里的的骂的သဘောစရာဓမ္မပဲအဲဓမ္မကိုတရားလို့လည်းခေါ်တယ်သဘောလို့လည်းခေါ်တယ်အဲဒီဓမ္မဟာအကောင်ထဲမဟုတ်ဘူးပုံမှန်တရားမဟုတ်ဘူးပုံမှန်တရားမရှိဘူးပုဂ္ဂိုလ်တရားမရှိဘူးငါလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးဒုပောင်ကခြေလည်းလည်းမဟုတ်ဘူးဒါကိုဒုတိယတစ်ဆင့်တိုးပြီးတော့မှတ်လိုက်ပါတရားရှိမှတ်တဲ့အခါမှာဒီအချိန်ကလေးတွေဟာမသိလို့မဖြစ်ဘူးအဲ့ဒါဓမ္မဆိုတာတရားတရားဆိုတာသဘောသဘောဆိုတာအကောင်းထဲမရှိဘူးပုံမှန်တရားမရှိဘူးငါလည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးဒုပေါင်းကခြေလည်းလည်းမဟုတ်ဘူးသဘာဝတရားလေးတွေဒါကြောင့်တရားရှိမှတ်တဲ့ပုဂ္ဂိုလ်သည်ငါဆိုတဲ့အမြင်ပြောင်းနေရမယ်ဒါလည်းချက်မှတ်ပါတော့ငါဆိုတဲ့အမြင်ပြောင်းနေရမယ်ဘာလေးပဲသိနေသိနေဘာလေးပဲခံစားနေခံစားနေငါခံစားတယ်ငါသိတယ်ဆိုတဲ့ငါဆိုတဲ့အသည့်လေးပါနေရင်ဒေသီယာမှားတယ်ငါဆိုတဲ့အသည့်လုံးဝမပါစေရဘူးငါနဲ့မဆိုင်တဲ့အရာတစ်ခုကိုကြည့်တယ်လို့ကြည့်နေရမယ်ကိုရှင်မရှိတဲ့ဖြစ်စည်းကလေးတစ်ခုရုပ်ကလေးတစ်ခုကိုစိုက်ကြည့်နေလိုမျိုးဒီလိုမျိုးဖြစ်နေရမယ်။ငါစရာမပါရဘူး။ငါနဲ့ကင်းကွာနေတဲ့ငါမဟုတ်တဲ့ငါလိုနဲ့ပြောလို့မရတဲ့အရာကလေးတစ်ခုပဲလို့ဒီလိုသဘောထားပါ။အဲ့တော့ခုနပြောသလိုဒုတိယတစ်ဆင့်မှန်ရဖို့ကငါစရာမပါရဘူး။တရားရှိမှတဲ့အခါမှာငါမပါရဘူး။နံပါတ်၄ကပုံမှန်တရာမရှိရပုံမှန်တရာမတွေ့ရဘူးပုံမှန်တရာတွေ့နေရင်မှားတယ် တို့ဘောင်ကခြေလက်လို့မြင်နေရင်မှားတယ်ပုံမှန်တရားလေးတွေတွေ့နေရင်မှားတယ်မိမိအမြင်အာရုံထဲမှာကိုယ်ပုံမှန်တရားဖြစ်ဖြစ်တစ်ပါးပုံမှန်တရားဖြစ်ဖြစ်တစ်စုံတစ်ခုသောပုံမှန်တရားဖြစ်ဖြစ်ပုံမှန်တရားလေးကိုတွေ့နေတယ်ဆိုရင်အဲ့ဒီအမြင်သည်မှားတယ်ဒီမြင်ကိုဆက်ကြည့်နေဖို့မလိုဘူးဒုတိယတစ်ချက်ကငါမပါရဘူးငါမပါရဘူးသာမဟုတ်ဘူးငါလို့ဆွဲနေရင်မှားတယ်ဒါတော့ငါလို့မဆွဲနဲ့ပုံမှန်တရားမပါစေနဲ့အဲ့တော့ငါမဟုတ်တဲ့ပုံမှန်တရားမဟုတ်တဲ့ငါနဲ့လည်းမဆိုင်တဲ့သဘောတရားလေးတွေပဲအဲ့ဒီသဘောတရားကလေးတွေကိုမြင်မှမှန်တယ်ဒီလိုသဘောတရားကလေးတွေကိုမြင်အောင်ကြည့်ရမယ်အဲ့ဒီသဘောတရားဆိုတာကဘာတွေလဲလို့မေးရင်ယုတ်တရားနဲ့နတ်တရားပဲအဲ့ဒီယုတ်တရားနတ်တရားတွေဘယ်အချိန်မှာပေါ်တယ်အခုသတိထားမိတဲ့အချိန်မှာပေါ်တဲ့ယုတ်တရားနတ်တရားဖြစ်ရမယ်ဆိုတော့ကပေါ်ထားဖို့တဲ့ယုတ်ကိုပြန်ပြီးယုတ်နံကိုပြန်ပြီးတော့သတိရနေတာမျိုးအာယုံပြုတ်နေတာမျိုးမရှိရဘူးတကယ်မပေါ်သေးတာကိုလိုက်ရှာနေတာမျိုးလည်းမဖြစ်ရဘူးတကယ်မပေါ်သေးတဲ့ယုံနာကိုလိုက်ရှာပြီးတော့ကြည့်နေတာမျိုးလည်းမဖြစ်ရဘူးကိုယ်စိတ်ကုန်းနဲ့ပုံဖော်ပြီးတော့ကြည့်နေတာမျိုးလည်းမဖြစ်ရဘူးသူ့သဘာဝနဲ့သူ့အကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့အကျိုးခံတာကိုပေါ်လာတဲ့အချိန်ကျမှအော်ဒါဒီသဘောလေးပဲဒါဒီသဘောလေးပဲဒါဒီသဘောလေးပဲဒီသဘောလေးဒီလိုဖြစ်လာတာကိုဒီလိုကြောင်းသွားတာကိုအဲ့ဒီလိုကြည့်ဖို့ပဲလိုတယ်ဒီတော့နောက်တစ်ခုတတိယပြောချင်တာကကိုယ်သဘောနဲ့ကိုပုံပေါ်ပြီးတော့မကြည့်ပါနဲ့ပေါ်လာတော့မှဖြစ်လာတော့မှဖြစ်တယ်လို့စိတ်ထဲကမှတ်လိုက်ပါကိုယ်သဘောနဲ့ကိုဖြစ်စေချင်တာလေးပုံပေါ်ပြီးတော့စိတ်ကူးရင်ပြီးတော့ကြည့်နေတာမျိုးမဖြစ်ပါသေးနဲ့သူ့သဘောနဲ့သူပေါ်လာတဲ့အခါကျတော့မှအကြောင်းကြောင့်ပေါ်လာတဲ့အကျိုးအဲ့ဒီကြောင့်တဲ့ဆန်လုံးပေါ်လာတဲ့အခါကျတော့မှဟောဒီသဘောလေးကိုဒါလေးကဒီလိုပေါ်လာတာကိုဒါလေးကဒီလိုပြောင်းသွားတာကိုဒါလေးကဒီလိုတိုးလာပါလားဒါလေးကညော့သွားပါလားသူ့သဘာဝနဲ့သူပေါ်လာတော့မှပေါ်လာတာလေးကိုစောင့်ကြည့်ဖို့တာဝန်မဲကိုတာဝန်မှာကိုဖြစ်စီခြင်းနာကိုပုံပေါ်ပြီးတော့ဖြစ်အောင်ကြိုးစားမနေနဲ့အဖြစ်စေချင်တာကိုလည်းပဲပြတ်အောင်ဖန်တီးမနေနဲ့တရားရှိမှတ်တဲ့အလို့စရာကိုယ်လိုတိုင်းပုံဖော်ပြီးတော့ကြည့်ရမယ်အလို့မဟုတ်ဘူးသူ့သဘာဝအရှိတိုင်းသိအောင်ကြည့်ရမယ်အလို့သာဖြစ်တယ်ဒီအခြေခံလေးတွေကိုလည်းမှတ်ထားလိုက်ပါကိုယ်စိတ်ကိုယ်နဲ့ကိုပုံဖော်ပြီးတော့ကြည့်ရမှာမဟုတ်ဘူးသဘာဝနဲ့သူပေါ်လာတာလေးတွေကိုပဲစောင့်ပြီးတော့ကြည့်ရမှာဖြစ်ပါတယ်အဲ့ဒါပြန်ပြောမယ်ဆိုလို့ရှိရင်ကြည့်ရမှာကသဘောတရားပုံမှန်တာမဟုတ်ဘူးအကောင့်တည်းမဟုတ်ဘူးသဘာဝတရားလေးကိုကြည့်ရမယ်ကြည့်တဲ့အခါမှာငါဆိုတဲ့အမြင်လုံးဝမရှိရဘူးငါဆိုတဲ့အစွဲလုံးဝမရှိရဘူးငါနဲ့ဆိုင်တယ်ဆိုတဲ့အနေအထားမျိုးလုံးဝမရှိရဘူး။ငါမပါဘူး၊ငါလည်းမဆိုင်ဘူး၊ငါလည်းမဟုတ်ဘူး။ငါနဲ့လွတ်နေတဲ့အရာပဲ။နောက်တစ်ခုမှတ်ရမှာကအဲဒီလိုကြည့်တဲ့အခါမှာကိုယ်စိတ်ကိုယ်နဲ့ကိုပုံပေါ်ပြီးတော့ကြည့်တာမျိုးမဖြစ်ပါစေနဲ့။ပေါ်လာတော့မှပေါ်လာတဲ့အတိုင်းလေးပဲစောင့်ပြီးတော့ကြည့်ပါသဘောပေါ်လာမလဲရုပ်ပေါ်လာမလားရုပ်သဘောပေါ်လာမလားနာမ်သဘောပေါ်လာမလားပေါ်လာတော့မှပေါ်လာတဲ့အတိုင်းကြည့်ပါနောက်တစ်ချက်ပြပြောမယ်ပေါ်လာတာလေးဒီရုပ်သဘောနာမ်သဘောလို့ဒီလိုပြောခဲ့တယ်အကျင့်ပေါ်လိုက်တော့ခန္ဓာ၅ပါးအဲဒါရုပ်သဘောနာမ်သဘောဒီအကောင့်တည်းမဟုတ်ဘူးပုံမှန်တရားမဟုတ်ဘူးလို့လည်းပြောခဲ့ပြီးပြီသဘာဝတရားလေးလို့ပြောခဲ့ပြီးပြီဟုတ်ပြီအဲ့ဒီသဘာဝတရားလေးဟာဘာလေးတွေလဲလို့တပတ်လေးချက်ဆက်ပြီးတော့ပြောမယ်ဆိုလို့ရှိရင်က အချင်းချင်းကတော့ယုတ်သဘောနဲ့နာသဘောပဲယုတ်ကဘာသဘောရှိတော့ယုတ်သည်ဖောက်ပြန်တတ်တဲ့သဘောရှိပါလေနာမ်သည်ဘာသဘောရှိတယ်နာမ်သည်တည်တတ်တဲ့သဘောရှိပါလေဒီတော့အချင်းချင်းရှိစရာကနှစ်မျိုးပဲရှိတယ်ယုတ်သဘောနဲ့နာမ်သဘောဖောက်ပြန်တဲ့သဘောနဲ့တည်တဲ့သဘောဒီနှစ်မျိုးပဲရှိတယ်ဖောက်ပြန်တဲ့သဘောကဘလို့ဖောက်ပြန်တာတော့ဘလို့ဖြစ်တာကိုဖောက်ပြန်တာလို့ခေါ်တယ်တစ်မျိုးနဲ့တစ်မျိုးမတူထူးခြား क्वे ပြားသောအဖြစ်ဖြစ်နေတာကိုဒါဖောက်ပြန်တယ်လို့ခေါ်တာပါပဲဥပမာအပေါ်နဲ့တွေ့တော့ကမိမိရဲ့ခန္ဓာကိုယ်မှာသဘောလေးတစ်မျိုးဖြစ်နေတယ်။အဲဒီနဲ့တွေ့တော့နောက်တစ်မျိုးပြောင်းသွားတယ်။အဲဒီနဲ့တွေ့လို့ဖြစ်လာတဲ့သဘောတရားလေးကနေအပေါ်နဲ့တွေ့လို့နောက်တစ်မျိုးပြောင်းသွားတယ်။အဲဒီလိုပြောင်းပြောင်းသွားတာလေးတွေဟာဒါဖောက်ပြန်တဲ့သဘောတရားလေးတွေပဲ။အဲဒီတော့ပူတာလည်းရုံရဖောက်ပြန်မှုပဲ။ဈေးတာလည်းရုံရဖောက်ပြန်မှုပဲ။ထုံနေလို့သာပါပဲနားတယ်ကျင်တယ်ကြိုက်တယ်ခဲတယ်လှုပ်တယ်ရွတယ်ဒါတွေလည်းရုပ်ရဖောက်ပြမှုပဲနားလာတယ်ဟောတာရုပ်လေးတွေဖောက်ပြန်နေတာပဲဟောတာဖောက်ပြန်တဲ့သဘောလေးတွေပဲကျင်လာတယ်ဟောတာဖောက်ပြန်လာတာပဲကြိုက်လာတယ်ဟောတာလေးကလည်းဖောက်ပြန်လာတာလေးကိုရတယ်ရတယ်ဟောတာလေးကလည်းရုပ်ကိုဖောက်ပြန်တဲ့သဘောတရားလေးပဲလက်တလုံးလုံးတရောရတမောမောဖြစ်သွားတယ်။ဟောတာလေးကလည်းရုပ်ကလေးတွေဖောက်ပြန်နေတာကိုစိတ်ကအဲ့ဒီလိုမှတ်ချက်ချချပြီးတော့အတိမတ်ပြုတ်ပေးလိုက်ရုံပါပဲ။အတိမတ်ပြုတ်ပေးလိုက်ရုံပါပဲ။နာတာကိုမနာပါနဲ့လို့ဆန့်ကျင်ဖို့မလိုပါဘူး။မနာတာကိုလည်းနောင်ကြိုးစားဖို့မလိုပါဘူး။နာရင်လည်းနာတဲ့အတိုင်းကြည့်ကျင်လည်းကျင်တဲ့အတိုင်းကြည့်အနာတိုးလာရင်လည်းတိုးလာတဲ့အတိုင်းကြည့်ယော့သွားရင်လည်းယော့သွားတဲ့အတိုင်းကြည့်ကြောက်သွားရင်လည်းကြောက်သွားတဲ့အတိုင်းကြည့်ကိုပြောကမပါစေနဲ့ဝိပဿနာရှုတယ်ဆိုတာကိုပြောကမပါရဘူးသူ့ရှိတိုင်းရှုဖို့ကိုတောင်းမယ်အဲဒီတော့မိမိခန္ဓာကိုယ်မှာဖောက်ပြန်မှုလေးတွေအမျိုးမျိုးဖြစ်နေနိုင်မယ်အခြားအခြားဖောက်ပြန်မှုလေးတွေမပေါ်သေးရင်ဝင်လေထွက်လေဆိုတဲ့သဘောလေးတော့ရှိနေမှာပဲအဲဒီဝင်လေထွက်လေလေးကလည်းဒါလည်းရုပ်ရည်သဘောလေးပဲဝင်လေထွက်လေလေးဖြစ်နေတာလည်းပဲရုပ်ရည်သဘောလေးပဲဒီလိုရုပ်ရည်သဘောထဲမှာအများအားတွေ့နေရမှာကဝင်လေထွက်လေပဲအများအားတွေ့နေရမှာဝင်လေထွက်လေပဲဝင်လေထွက်လေကလွှဲရင်နားလေကျင်တယ်ကြိုက်တယ်ခဲတယ်ပူတယ်အေးတယ်။ဥပမာကိုယ်အာရုံစိုက်ပြီးတော့ကြည့်ကျင်တဲ့နေရာကိုကြည့်။မျက်နှာပြင်လေးကိုအာရုံစိုက်ကြည့်ရင်မျက်နှာပြင်လေးမှာဘယ်လိုစိတ်ကလေးတွေပြေးသွားနေသလိုဒီရောရောဓမ္မမောင်လေးဖြစ်နေတယ်။ရေကလေးရှက်တိုက်သွားသလိုအေးကနေစိတ်ကနေပူပနဲ့နှွေးကနေဒါလေးတွေဖြစ်နေတတ်တယ်။အမိမိခန္ဓာကိုယ်ကရောစိုက်ကြည့်လိုက်မယ်ဆိုရင်တမာရီလေးရလာတာနဲ့အပြင်ပရာသူတို့မဖောက်ပြန်မှုဆိုရင်တစ်ချိန်ချိန်နဲ့အပုံငွေတွေပြန်နေသလိုအငွေလေးတွေထွက်နေသလိုလို့စိတ်ထဲမှာထင်ရတဲ့တခါတခါလည်းပဲတမာရီလေးတွေအားကောင်းလာတဲ့အချိန်မှာဒီကနေကြိုးကလေးနဲ့လှက်ပတ်တုတ်ထားသလိုထုတ်ထားသလိုဒီလိုလည်းဖြစ်လာတဲ့တကယ်ကလည်းအသက်ရှင်မဝသလိုဒီလိုလည်းဖြစ်နေတတ်တယ်ဒါရီဟာအမှန်ကတော့ဘာမှမဟုတ်ဘူးရုပ်ရည်သဘာဝလေးတွေပဲဖောက်ပြန်မှုသဘောလေးတွေပဲစောစောကလေးကလည်းပဲရုပ်ဟာအမျိုးမျိုးဖောက်ပြန်နေတာပဲဒါပေမဲ့စောစောတော့ကသတိမထားမိဘူးအခုတမာရီလေးအားကောင်းလာလို့သတိထားမိတဲ့သဘောလို့ပဲမှန်ရမှာပဲထူးထူးခြားခြားဘာမှဖြစ်တာမဟုတ်ပါဘူးအဲဒီလိုမိမိရဲ့တန်တမ်းမှာအရင်ကသတိမထားမိတာလေးတွေအခုသတိထားမိလာတယ်။လှုပ်တယ်ရွာတယ်နားတယ်ကျင်တယ်တိုက်တယ်ခဲတယ်ပူတယ်အေးတယ်တရွာရွာတမမောဖြစ်တယ်။ အဲဒီသတိထားမိလာတဲ့သတိထားမိလာတဲ့သဘာဝဖောက်ပြန်မှုလေးတွေအားလုံးဟာဒါရုပ်ရည်သဘောလေးတွေလို့ခြုံငုံပြီးတော့ဒီလိုမှတ်လိုက်ပါသတိယောဂလည်းပဲဗနဲ့မျိုးရှိတယ်လဲဆိုရင်စာတိုင်းပြောရင်တော့28ရှိပါတယ်ဒါပေမဲ့အခြေခံအကြဆုံးဖြစ်တဲ့ယုတ်ကြီး၄မျိုးရှိတယ်အဲဒီယုတ်ကြီး၄မျိုးကပရိဝိတရဲ့အဘောဓာရဲ့တေသောဓာရဲ့ဝါယောဓာရဲ့အဲဒီယုတ်ကြီး၄မျိုးရှိတယ်အဲဒီယုတ်၄မျိုးကလည်းပဲ၃မျိုးနဲ့ပေါ်နေတာမဟုတ်ဘူး၄မျိုးပေါ်နေတာပဲသို့သော်ထင်ရှားတာကတော့တခါတခါလည်းပရိဝိတထင်ရှားတယ်တခါတခါလည်းတိသောတထင်ရှားတယ်ထင်ရှားပေမဲ့မိမိစိတ်ထဲမှာတော့ဒါယုတ်တိအားလုံးပေါင်းဖြစ်နေတယ်လို့ဒီလိုပဲသဘောထားလိုက်ပရိဝိဒ္ဓဆိုတာဘာပြောတာလဲလို့မေးရင်ဒါလည်းရှင်းတယ်တိုက်တယ်ခဲတယ်ထုံတယ်ဒါပရိဝိဒ္ဓတည်းပဲပေါက်ပြန်နေတာပဲတောင်းတယ်တင်းတယ်မာတယ်ပြော့တယ်ဒါတွေလည်းပရိဝိဒ္ဓတည်းပေါက်ပြန်နေတာပဲအခုတော့တရားထိုင်နေတော့မှတော့ပြောတယ်မာတယ်ဆိုတာကိုသိတဲ့တိထားမိမှမဟုတ်ဘူးဒါပေမဲ့ထုံလာမယ်နာလာမယ်ကျင်လာမယ်ကြိုက်လာမယ်တောင့်လာမယ်တင်းလာမယ်ဒါတွေကပရိဝိဒ္ဓရဲ့ဖောက်ပြန်မှုတွေပဲအဲဒီသဘောတရားလေးတွေတွေ့ရင်အော်တာယုတ်တွေဖောက်ပြန်နေတာပဲနမတရင်တော့ပရိဝိဒ္ဓပေါ့သို့တော်လည်းတကယ်တရားရှုမှတ်တဲ့အချိန်မှာနာမည်မတက်လည်းကိစ္စမရှိဘူးတမင်တကာနာမည်လိုက်ကြနေဖို့လည်းမလိုဘူးသောသောကကိုကပဒဝီတတ်တဲ့သဘောပေါက်ထားလို့အော်ဒါပဒဝီတတ်ပဲလို့ကောင်းချက်ချရုံလောက်ပဲချပဒဝီတတ်လို့ကောင်းချက်မချတတ်လည်းကိစ္စမရှိဘူးတရားရှုမှတ်တဲ့ပုဂ္ဂိုလ်ဆိုတာဟာသဘာဝတရားကလေးတွေကိုကြည့်ဖို့ပဲတောင်းဝရှိတယ်။အဲဒီသဘာဝတရားကလေးတွေကိုနာမည်လိုက်တက်နေဖို့မလိုပါဘူး။ဒါကြောင့်နာမည်တက်လို့ကလည်းတက်မတက်လည်းကိစ္စမရှိဘူး။နာမည်သိခြင်းနဲ့သိမသိလည်းကိစ္စမရှိဘူး။ဒါသဘာဝတရားလေးတစ်ခုပဲ။ဟောသဘာဝတရားလေးတစ်ခုကနေနောက်တစ်ခုပြောင်းသွားပြီ။ထောင်ရကနေလာတယ်။သဘာဝတရားကလေးတစ်ခုပြတ်လို့နောက်သဘာဝတရားကလေးတစ်ခုပြောင်းသွားပြီ။ဒါရကနေကျင်းတယ်သဘာဝတရားကလေးတွေကိုပြက်လို့နောက်သဘာဝတရားတွေကိုပြောင်းသွားပြီအပူရကနေအေးတယ်သဘာဝတရားကလေးတွေကိုပြက်လို့နောက်သဘာဝတရားတွေကိုပြောင်းသွားပြီဒီတော့သိရင်လည်းလုံလောက်ပါတယ်သရကအဘောဓာစရာကတော့ယူစည်းတတ်တဲ့သဘောတရကချွေးတွေပြန်သလိုစိတ်ကကဖြစ်နေသလိုမျက်ရည်တွေကျသလိုဒုရည်တွေကျသလိုဒီလိုခံစားရတတ်တယ်ဒါအဘောဓာရဲ့သဘောလေးပါပဲ။ဒါလည်းနမတက်လို့ကလည်းတက်မတက်လည်းကိစ္စမရှိဘူး။နောက်တစ်ခါဒေဇောဓာရဲ့သဘောကပူတဲ့သဘောအေးတဲ့သဘောတွေရှိနေတယ်။တို့ကြရှင်းကလေးဖင်းကလေးပူလာလိုက်တို့ကြအေးရှင်းစင်ကြီးဖြစ်သွားလိုက်။မိမိကနေပြီးတော့လိုက်ရှာနေရမှာမဟုတ်ဘူး။ပူလာတဲ့သဘောလေးပေါ်လာတော့မှပူလာတဲ့သဘောလေးပဲလို့သိပေးလိုက်။အေးလာတဲ့သဘောလေးပေါ်လာရင်အေးတဲ့သဘောလေးလို့သိပေးလိုက်ဒါပါပဲပူလာတဲ့သဘောလေးပေါ်နေလို့အေးတဲ့သဘောတောင့်တခြင်းမျိုးမဖြစ်ပါစေနဲ့အေးတဲ့သဘောလေးပေါ်လာလို့ပူတဲ့သဘောကိုတောင့်တခြင်းမျိုးမဖြစ်ပါစေနဲ့တရားရှုတဲ့ဆရာဟာရှေ့အရှိတိုင်းရှုတဲ့သဘောကိုယ်အလိုဆန္ဒဘာတစ်ခုမှမပါစေနဲ့ကိုယ်ဘယောကဘာတစ်ခုမှမပါစေနဲ့ပေါ်လာကိုပေါ်လာတဲ့အတိုင်းကြည်ရှုကြက်ခတ်တဲ့အလုပ်ကိုပဲလုပ်ပါ။နောက်တစ်ခါနံပါတ်၄ကတော့ဝါယောဓကလေးဖြစ်နေတယ်။ဝါယောဓဆိုတာလေးရဲ့သဘောလေးပဲ။လေးမှာဘာသဘောရှိတယ်လဲဆိုရင်ထောက်ကန်တဲ့သဘောတုံထိုးတတ်တဲ့သဘောရွေးရှားတတ်တဲ့သဘောညင်တတ်တဲ့သဘောဓာတ်တွေရှိတယ်။ဒီကလိုထိုင်နေတော့ကာလမှာခန္ဓာကိုမငြိမ့်မငြိမ့်အောင်လေးရသဘောလေးကထောက်ခံထားတယ်မျက်နှာလေးကတရွရွဓမ္မမဖြစ်နေတယ် ပရိသတ်ကလေးတွေမြပြေးသွားသလားမဟုတ်ဘူး၄ရက်သဘောလေးတွေဖြစ်နေတယ်တက္ကရာခန္ဓာကိုယ်ကနေပြီးတော့ရင်းနေတယ်လို့ခံစားရတယ်လှုပ်နေတယ်လို့ခံစားရတယ်အသက်ရှူတာလေးကနှလုံးခွန်တာလေးကသေးသေးလေးပဲမဲ့ပုံမှန်တိုင်းဆိုရင်ဘာမှပြောပါလောက်တဲ့နေချာမရှိဘူးဒါပေမဲ့မိမိစိတ်ထဲမှာအသက်ကလေးတခါရှူလဲခန္ဓာကိုယ်ကြီးကရင်းသွားတယ်လို့ထင်ရတယ်နှလုံးလေးတကခွန်လက်ခန္ဓာကိုယ်ကြီးကတုံသွားတယ်လို့ထင်ရတယ်။ဒါလေးတွေဟာကုဏဝါယောဒရဲ့ဖောက်ပြန်မှုလေးတွေပဲ။တမာရီအားကောင်းလို့ဒီနေ့ဆန်းကြတွေ့မြင်လဲရတဲ့သဘောလေးပါပဲ။ဒီကဝါယောဒကိုယခုလိုထိုင်နေခြင်းဒီဟာဘုံနဲ့ရှုတဲ့အခါမှာအထင်ရှားဆုံးကတော့ဝင်လေထွက်လေပဲ။ဝင်လေဆိုတာလဲဝါယောဓာတ်ပဲထွက်လေဆိုတာလဲဝါယောဓာတ်ပဲအဲဒီဝင်လေထွက်လေလေးကိုကြည့်နေရင်ဒါဝါယောဓာတ်ကိုကြည့်နေတယ်လို့ခေါ်တယ်အဲဒီဝင်လေထွက်လေလေးကိုကြည့်နေရင်လည်းလေလေးကတိုးလာတယ်ထိသွားတယ်မာတဲ့သဘောပြောတဲ့သဘောလေးကိုထိမိသွားတယ်ထိသွားတဲ့သဘောလေးဒီတိုးသွားတဲ့သဘောကဝါယောဓာတ်ရဲ့သဘောလေရဲ့သဘောအမာခံလေးကိုထိသွားတော့အမာခံလေးကိုသိသွားလိုက်တယ်ဒါပထဝီတည်းရဲ့သဘော။ဩလေကလေးကပူနွေးနွေးလေးလေကလေးကအေးစိမ့်စိမ့်လေးအေးစိမ့်စိမ့်ပူနွေးနွေးဆိုတာတေဇောတည်းရဲ့သဘော။ဒါလေးတွေလိုက်ပြီးတော့ဓာခွဲနေဖို့လိုသလားဒါကတိထားဖို့သာပြောပြတာပါ။လိုက်ပြီးတော့ဓာခွဲနေဖို့မလိုပါဘူး။ဒါရီရသဘောတရားလေးတခုဖြစ်သွားတာပဲသဘောတရားလေးတခုကနေလာသဘောတရားတခုတို့ကျောင်းသွားတာပဲအဲ့ဒီသဘောတရားလေးတွေဒီလိုဖြစ်ပြီးဒီလိုပြက်သွားတာပဲဒီတော့ခေါင်းချက်ချလိုက်နှိုင်းရင်ယောဂီတရားရဲ့တာဝန်ရှိပါတယ်နာမည်မင်းမတက်ပေးနေခြင်းကတော့ကြိုတင်ပြီးတော့သိထားရအောင်ဘုဒ္ဓတာအနေနဲ့လက်ရှိတော်မဲ့ပုဂ္ဂိုလ်သည်ဘယ်နေရာမှာမှန်တန်ရှိတယ်ဘယ်နေရာမှာဘယ်လိုဆိုင်ဖို့ရှိတယ်ဘယ်နေရာမှာတော့အလောင်းဝဲရှိတဲ့ဘေဘဲတော်မှာဆင်ပြေမဲ့စသည်ဖြင့်ဒီလိုကြိုတင်ပြီးတော့သိထားသိမယ်လို့တရားရှိတဲ့ပုဂ္ဂိုလ်ကလည်းပဲကြိုတင်ပြီးတော့ဒီသဘောလေးတွေသိထားရင်ရှိမှပိုင်ရတာအဆင်ပြေပါတယ်အဲ့တော့အကျဉ်းများဖြင့်ယုံသဘော၄မျိုးကိုပြောပြလိုက်ပြီနောက်အလင်းအသိတို့အသေးသေးထပ်ပြီးတော့ပြောမယ်အဲ့တော့ခြင်းယောက်ကပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်မာရပြောတယ်နာရကျင်နေတတ်တယ်ခဲ့တယ်ဆိုတာပထဝီဓာတ်ယူစီးတဲ့သဘောဖွဲ့စည်းတဲ့သဘောလေးကတော့အာဘောဓာတ်ဘူရေရည်တယ်ဆိုတာကတော့ဒေသောဓာတ်လှုပ်တယ်ရွာတယ်ငြိမ်းတယ်သက်တယ်ဆိုတာကဝါယောဓာတ်အဲဒီတဲ့သဘောလေးတွေကိုကြည့်တဲ့သဘောလေးတွေကိုတွေးသတိထားမိတယ်ဆိုရင်ဟုတ်တယ်ရုပ်သဘောလေးတွေပဲရုပ်သဘောလေးတွေဒီလိုဖောက်ပြန်နေတာကိုဒီလိုကြည့်ပြီးတော့ဒီလိုပြက်နေတာကိုဒီလောက်ပြင်တော့ပါပြီပုဂ္ဂိုလ်တရားမပါစေနဲ့ငါမပါစေနဲ့ယောက်ျားမိန်းမမပါစေနဲ့နားရခြင်းနဲ့ငါနားရငါခြင်းနဲ့ဆိုရင်မှားသွားပြီဒုက္ခနားရခြင်းလုံးကခြင်းနဲ့ဆိုရင်မှားသွားပြီနားရခြင်းနဲ့ငါမဟုတ်သလိုဒုပေါက်ကခြင်းနဲ့လည်းမဟုတ်ဘူးဒါကြောင့်ငါနာတဲ့ငါခြင်းနဲ့ဆိုတဲ့ဆွေလေးဝင်လာရင်အဲ့ဒါမှားတယ်လို့ခေါ်တယ်။ဒီဘောငါခြင်းလက်ကနာတယ်ခြင်းနဲ့ဆိုရင်လည်းမှားတယ်လို့ခေါ်တယ်။ဒီဘောငါခြင်းလက်ဆိုတာကပညာပဲပညာခန္ဓာကြီးပဲ။ပုဂ္ဂိုလ်တရားငါဆိုတာကအမြင်မှားမှုကြီးပဲ။ပုဂ္ဂိုလ်တရားဆိုတာမရှိဘူးပုံမှန်တရားကြီးပြီးတော့ပြောနေတာပုံမှန်တရားကပညာ။အခုကြည့်ရမှာကသဘာဝဆိုတဲ့ပရမတ်ကိုကြည့်ရမှာဒါလေးတွေလည်းမှတ်ထားပါအဲဒါကြောင့်ဒုက္ခနာရဲရှင်လုံးကကျင်တဲ့ပေါင်းကကြိုက်တယ်ဆိုတဲ့အစွဲလေးရှိနေရင်ဒါမှားတယ်ငါနာတယ်ငါကျင်တယ်လို့ထင်နေရင်လည်းဒါလည်းမှားတယ်ဒါကငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးဒုက္ခပေါင်းကရှင်လည်းမဟုတ်ဘူးဆိုတဲ့အမြင်မြင်နေရမယ်သိနေရမယ်အဲဒီတိုင်းပဲစိတ်ထဲမှာဆွဲနေရဒီကနာတာလေးတစ်ခုပေါ်လို့ဟောဒုက္ခနာလိုက်တာရှင်သလုံးကကျင်လိုက်တာဆိုရင်နာမသိတာပဲရှိတယ်ရုပ်ကိုတွေ့တယ်လို့မခေါ်ဘူး ရုပ်သရာဒုက္ခငါရှင်းလဲမဟုတ်ဘူးသဘောတရားလေးဒါကြောင့်ဒုက္ခလာတယ်လို့ထင်ရင်ခြေတော်ကကျင်တယ်လို့ထင်ရင်အဲ့ဒီအချိန်လေးဒီမမှန်ဘူးဒုက္ခငါရှင်းလဲနဲ့တွဲပြီးတော့ဒါလည်းကျင်တယ်လို့ထင်နေရင်အဲ့ဒီအချိန်ဒီမမှန်ဘူးအဲ့ဒီအခြေအရာရဲ့မြင်နေုံနဲ့ဝိပဿနာမဖြစ်ဘူးဘယ်လိုမြင်မှမှန်မလဲနာရသည်ငါမဟုတ်ဘူးဒုဗ္ဗောင်ငါခြေလက်မဟုတ်ဘူးကျင်နာသည်ခိုက်တာသည်ငါမဟုတ်ဘူးဒုဗ္ဗောင်ငါခြေလက်မဟုတ်ဘူးဒီလိုမြင်လေးနေရှိနေရမှာမမြင်သေးရင်လည်းမြင်အောင်ကြိုးစားမထင်သေးရင်လည်းထင်အောင်ကြိုးစားငါမဟုတ်ဘူးဒုဗ္ဗောင်ငါခြေလက်မဟုတ်ဘူးတဏှာရဲ့သဘောတရားလေးပဲလို့မြင်အောင်ဘယ်လိုလုပ်ရမလဲတတိလေးနဲ့ကတ်တာပေါ့တရားကျွတာတတိပါမယ်တမာရီပါမယ်ပညာပါမယ်တရားသုံးမျိုးနဲ့ရှုနေတာဒါလေးဒီစဉ်တုံးပါလိုက်တတိရဲ့တမာရီရဲ့ပညာရဲ့တရားသုံးမျိုးနဲ့ရှုနေတာပရမတတိရဲ့လုံငန်းစမယ်ပြီးတော့တမာရီရဲ့လုံငန်းပြီးတော့ပညာရဲ့လုံငန်းဒီလိုဆင်းနေသွားရမယ်ပရမသောတိလေးနဲ့ကပ်ပြီးတော့ကြည့်လိုက်တဲ့အချိန်မှာနာရသဘောလေးတွေ့ရင်နာရသဘောလေးကိုစက်ကြည့်လိုက်ဒီဘောကရှင်လည်းကနာရလို့ထင်းနေရင်တတိလေးနဲ့ခွာထုတ်တတိလေးနဲ့ကပ်ပြီးတတိလေးနဲ့ထားပြီးဟောဒါဒီဘောကရှင်လည်းကနာရမမဟုတ်ပဲပဲဒီဘောကရှင်လည်းကတကယ်ရှိမှမရှိပဲပဲတကယ်ရှိတာကနာရသဘောလေးပဲနာရသဘောလေးဒီအခုမှအကြောင်းတိုက်ဆန်လို့အခုပေါ်တဲ့ခန္ဓာမို့လို့ဒီစောပါခန္ဓာအဲ့ဒါလေးကိုသိသိမင်းနေတာကဘယ်လိုကသိနာငါသိတယ်အဲ့တော့နာတာသည်ရောရဖောက်ပြမှုသိတာကစိတ်ခံစားနေတယ်လို့သဘောထားရင်ခံစားတာကဝေဒနာအဲ့တော့နာတာကရောရဖောက်ပြမှုသိတာကစိတ်ခံစားတာကဝေဒနာပုဂ္ဂိုလ်တော်လည်းမပါဘူးသူ့ဘောင်ကချိန်လည်းမပါဘူးဒါကြောင့်နာတဲ့သဘောလေးတစ်ခုပေါ်လာပြီဆိုရင်ဒီဘောကရှင်လည်းကနာတာမဟုတ်ဘူးနာတယ်ဒီဘောကရှင်လည်းကနာတယ်လို့ထင်နေရင်တတိယနဲ့ထောက်ကြည့်ပေးလိုက်တတိယနဲ့ကပ်ပေးလိုက်တတိယနဲ့တတိထားပေးလိုက်ဟောဒါဒီဘောကရှင်လည်းမဟုတ်ပဲဒါနာတဲ့သဘောလေးပဲအကြောင်းတည်းဆက်လို့ဖြစ်တဲ့အကျိုးတရားလေးပဲဒါနာတဲ့သဘောလေးပဲနာတဲ့သဘောလေးကိုစိုက်ကြည့်သဘောပေါ်တင်ထားတဲ့ဖန်ခေါ်ကလေးကိုကြည့်တဲ့အခါမှာသဘောကိုမမြင်သေးဘဲနဲ့ဖန်ခေါ်ကလေးကိုပဲစွတ်စွတ်ဆိုင်ဆိုင်ကြည့်နေတယ်လို့ကြည့်ကြစားမှသဘောပေါ်တင်တဲ့ဖန်ခေါ်လို့တွေးနေပေမဲ့နောက်ပိုင်းကျတော့သဘောပြောက်ပြီးတော့ဖန်ခေါ်ကိုပဲတွေးနေရတယ်လို့ကြံပြောမယ်သဘောပေါ်တင်တဲ့ဖန်ခေါ်ကလေးကိုကြည့်တဲ့အခါမှာကြည့်ကြစားမှသဘောနဲ့ဖန်ခေါ်နဲ့တွဲပြီးတော့မြင်နေပေမဲ့နောက်ပိုင်းမှာသဘောပြောက်ပြီးတော့ဖန်ခွဲကိုပဲစူးစူးဆိုင်ဆိုင်အာယုံရောက်နေတယ်လို့ကြည်ကစားမှဒုက္ခနာတယ်ခြေလုံးကနာတယ်လို့ထင်နေပေမဲ့တတိယနဲ့ကပ်ပြီးတော့ခွဲထုတ်လိုက်တဲ့အခါမှာဟောနာတဲ့သဘောလေးပဲခြင်းတဲ့သဘောလေးပဲကပ်တဲ့သဘောလေးပဲအဲ့ဒီအတိလေးနဲ့အဲ့ဒီသဘောလေးကိုပဲစိတ်ထဲကစိုက်ပြီးတော့ကြည်ပေးလိုက်ကြည့်ကြစားမှာတော့ဒုဗ္ဗငါရှင်လေးနဲ့တွဲပြီးတော့တွေ့ချင်းတွေ့မယ်ဒုက္ခနာတယ်လို့ထင်ကောင်းထင်မယ်ခြေတော်ကကြိုက်တယ်လို့ထင်ကောင်းထင်မယ်ဒါပေမဲ့ဒီချင်းကြီးမှားနေတဲ့အချင်းဖြစ်တဲ့အတွက်အဲ့ဒီအချင်းကိုဆက်ပြီးတော့အကြခြင်းကြည့်နေဖို့မလိုဘူးနာရသဘောလေးကိုစိုက်ကြည့်နာရသဘောနဲ့ဒုက္ခောင်းနဲ့ခွဲခွဲပြီးတော့ကြည့်ဒုက္ခနာတယ်ကြည့်ကြစားမှာဒုက္ခနာတယ်နောက်ပိုင်းကျတော့ဒုမပါတော့ဘူးနာတဲ့သဘောလေးဖြစ်နေတယ်ကြည်ကသာမှပေါင်ကကြိုက်တယ်နောက်ပိုင်းကျတော့ပေါင်မပါတော့ဘူးကြိုက်တဲ့သဘောလေးဖြစ်နေတယ်ကြည်ကသာမှခြေတော်ကကျင်းတယ်နောက်ပိုင်းကျတော့ခြေတော်မပါတော့ဘူးကျင်းတဲ့သဘောလေးဖြစ်နေတယ်အဲဒီလိုမြင်အောင်ကြိုးစားအဲဒီတော့တတိလေးနဲ့ခွဲခွဲပြီးတော့ထုတ်ပေးလိုက်တော့ဒီဘောကရှင်တဲ့စီစိတ်မရောက်တော့ဘူးနာသဘောကျင်သဘောကဲသဘောခဲသဘောလေးပုံမှာပဲစိတ်ကလေးရောက်နေပြီဆိုရင်ဒါအမြင်မှလည်းရပါပြီ အဲဒီလိုမြင်တဲ့အချိန်မှာတမာရီလေးနဲ့သူ့ကိုစက်ကြည့်လိုက်လာတော့ကျန်တော့ကတော့ခဲတော့လေးကိုပဲတမာရီလေးနဲ့စက်ကြည့်လိုက်အဲဒီလိုစက်ကြည့်လိုက်တော့တမာရီလေးအားကောင်းလာပြီဆိုရင်ပညာကအော်ဒါပုဂ္ဂိုလ်မဟုတ်သတ္တဝါမဟုတ်ယောက်ျားမင်းမဟုတ်ဘူးဒါကြောင့်သဘောလေးပဲလို့ကောင်းချင်ချလိုက်နိုင်နိုင်မယ်အဲဒီလိုကောင်းချင်ချလိုက်တာကိုပညာလို့ခေါ်တယ်ဒီတော့တတိလေးနဲ့ခွဲတော့ပညာပရမခွဲတော့တမာရီလေးနဲ့ပရမကိုစိုက်ကြည့်ညာကလေးနဲ့ဒါယုတ်တရားနဲ့တရားလေးပါပဲလို့ဆုံးဖြတ်ပေးလိုက်ပညာပရမခွဲတော့ပညာသရဘလို့တရားတော့ပရမသရဘလို့တရားတော့နောက်တစ်စိတ်ဒီကိုလိုလာပြီပညာဆိုတာကအကောင်နဲ့ပုံမသရကိုပညာလို့ခေါ်တယ်ပရမသရကသဘာဝတရားလေးကိုปรมัตถ์လို့ခေါ်တယ်အကောင်တဲ့ပုံမသနာကပညာပရမတ်တဘာဝတရားကလေးကပရမတ်ဒုက္ခလာတယ်ဆိုရင်ဒုက္ခဤပညာလာတဲ့သဘောလေးကပရမတ်ပေါင်းလာတယ်ဆိုရင်ပေါင်းဤပညာတတ်တဲ့သဘောလေးကပရမတ်ခါကလာတယ်ဆိုရင်ခါဤပညာလာတဲ့သဘောလေးကပရမတ်ကြည်လာသမှာပညာနဲ့တွဲပြီးတော့မြင်နေပြီမဲ့နောက်ပိုင်းမှာပညာမတွေ့စီနဲ့ပရမတ်ကိုသာမြင်အောင်ကြည့်သဘောတရားကလေးကိုသာမြင်အောင်ကြည့်အဲဒီလိုမြင်ရင်တော့အမြင်မှရပါပြီအဲဒီတော့ရောရဲ့သဘောလေးကိုကြည့်နေတဲ့အခါမှာရုပ်ပြီးသိတတ်တဲ့သဘောမရှိဘူးသိနေတဲ့သရာကနာငါသိပင်းနေတာနာသရာလည်းပဲစိတ်နေနဲ့ပြောရင်စာရိတ်ပုဒ်ရမှာစိတ်ပေါင်း89ပါးရှိတယ်လို့ဆိုပါတယ်ဒါပေမဲ့89ပါးလုံးကြီးနေရမှာမဟုတ်ပါဘူးပုရိသေပုဂ္ဂိုလ်များဖြစ်တဲ့ပုရိသေစိတ်တွေကြည့်ရမှာပဲအဲ့တော့ဘယ်စိတ်ပဲစိတ်ပါလို့အမေးစိတ်ခွဲနိုင်ရင်လည်းခွဲမခွဲနိုင်ရင်ဒီစားမရှိပါဘူးခွဲနိုင်ရင်လည်းခွဲမခွဲနိုင်ရင်ဒီစားမရှိပါဘူးဒါကပရိယသဘောပဲမခွဲနိုင်လည်းပဲဩအတိတ်ကလေးတွေကိုဖြစ်နေတယ်ဒီတိရစိတ်ပဲတော်ပြီဒီလောက်ဆိုလွန်တော့ပြီသိနေတာလေးဒီစိတ်ဆိုတဲ့နန္တရားသိနေတာလေးဒီစိတ်ဆိုတဲ့နန္တရားအဲဒီစိတ်ထဲမှာဘလို့ပါလဲစေတသိက်ပါတယ်အဲဒီစေတသိက်တွေထဲမှာအထင်ရှားဆုံးကတော့ဝေဒနာလေးဖြစ်နေတယ်ဒီစေတသိက်ကလည်း52ပါးရှိတယ်ဒါပေမဲ့52ပါးလုံးအလေးစိတ်မသိတဲ့ကိစ္စမရှိပါဘူးသင်္ချာရကဝေဒနာပဲအဲဒီတော့သိနေတာကစိတ်ခံစားတာကဝေဒနာဖောက်ပြန်တာကယုတ်သိနေတာကစိတ်ခံစားတာကဝေဒနာအမြင်မျိုးသောနာကျင်ကြိုက်ခဲမှုတွေနဲ့ဖောက်ပြန်ပြနေတာကယုတ်သူ့ကိုသိပြီးပြနေတာကစိတ်နာရင်ကျင်တယ်လို့ခံစားနေတာကဝေဒနာအဲဒီသုံးမျိုးလောက်မှတ်မိရင်ပဲတရားရှိလို့ရပါပြီဒီတော့မိမိတဏ္ဍာမှာနာတဲ့သဘောလေးပေါ်လာတယ်နာတဲ့သဘောလေးဒီယုတ်သူ့ကိုသိနေတာကစိတ်သူ့ကိုခံစားနေတာကဝေဒနာဒီတော့နာတဲ့သဘောလေးကိုစိုက်ကြည့်နေပြီဆိုရင်ယုတ်တစ်မျိုးတည်းလို့လည်းမမှန်နဲ့နာတစ်မျိုးတည်းလို့လည်းမမှန်နဲ့နာတာလေးဒီရေရဖော်ပြမှုသူ့ကိုသိနေတာကစိတ်ခံစားတာကဝေဒနာကျင်တဲ့သဘောလေးပေါ်လာတဲ့ဒီတိုင်းပဲကျင်တဲ့သဘောလေးပြီးရောရဖို့ပြန်မှုသိနေတာကစိတ်ခံစားတာကဝေဒနာကဲတဲ့သဘောလေးပေါ်လာရင်လည်းဒီတိုင်းပဲကဲတဲ့သဘောလေးပြီးရောရဖို့ပြန်မှုသိနေတာကစိတ်ခံစားတာကဝေဒနာထောင်းတဲ့သဘောလေးပေါ်လာရင်လည်းဒီတိုင်းပဲထောင်းတဲ့သဘောလေးပြီးရောရဖို့ပြန်မှုသိနေတာကစိတ်ခံစားတာကဝေဒနာဒါလေးကအလုံးကိုမှတ်မိနေရမယ်အလုံးမမိနေရမယ်ဒါပေမဲ့အလုံးချက်ထားတာကိုစာရွတ်တယ်လို့ယူနေဖို့တော့မဟုတ်ဘူးသိုံဒီပေးကျွန်နာရတော်လေးပေါ်လာမှနာရတော်လေးပေါ်တယ်လို့သိကျင်တော်လေးပေါ်လာမှကျင်တော်လေးပေါ်လာတယ်လို့သိတကယ်တော့ပေါ်လာတာမဟုတ်ပဲနဲ့စိတ်ထဲကနေနာရနာရကျင်နေကျင်နေသွားလုံးမနေနဲ့နာရနာရနာရကျင်နေကျင်နေကျင်နေတော့ပြီးတော့နာရတော်လေးကိုမသိပဲစိတ်ထဲကမသိပဲနဲ့ရွတ်နေရင်ရွတ်တာပဲရှိတယ်ဝိပဿနာမဖြစ်ဘူးဒါကြောင့်စိတ်ထဲကလည်းမရွတ်ရဘူး သိယုံမဲ့ပြီးပြီအဲ့ဒီနာရသဘောလေးကိုသိသိပြီးနေတာကစိတ်ဆိုတဲ့နတ္တရားလေးနတ္တရားကသိကြတဲ့သဘောရှိတယ်စိတ်နဲ့သိကြတာပဲစိတ်ပင်နဲ့သိကြတာပဲအဲ့ဒါစိတ်သိတာဘယ်လိုတွေလဲလို့မေးဝေဒနာပညာလို့ဆိုတာစိတ်သိပေါ့သောတာတို့မှာသိကြနိုင်မယ့်လေးတွေရှိတယ်ဝေဒနာဆိုရင်ခံစားတဲ့သဘောခံစားတဲ့တတိပညာဆိုရင်မှတ်သားတဲ့သဘောမှတ်သားတဲ့တတိဒီလိုသုတ္တတိလေးနဲ့တွေ့ရှိတယ်စိတ်သိကတတိအမျိုးမျိုးနဲ့နာမည်မျိုးမျိုးရှိတယ်စိတ်ကတော့တတိလည်းမျိုးမျိုးမရှိဘူးနာမည်လည်းမျိုးမျိုးမရှိဘူးနာမည်တစ်ခုလည်းပဲရှိတယ်အဲ့ဒါကတော့စိတ်ပဲသိရတတိကလည်းတစ်မျိုးတည်းပဲရှိတယ်အဲ့ဒါကတော့ပြည့်တတ်တဲ့သဘောပဲဒီတော့သိနေတာလေးသည်စိတ်ရဲ့သဘောခံစားတာလေးသည်ဝေဒနာရဲ့သဘောသိနေတာလေးသည်စိတ်ရဲ့သဘောခံစားတာလေးသည်ဝေဒနာရဲ့သဘောဖောက်ပြန်တာလေးသည်ရုပ်ရဲ့သဘောဖောက်ပြန်တာကိုကြည့်ရုပ်လို့မှတ်သိကြလေးကိုကြည့်စိတ်လို့မှတ်ခံစားတာလေးကိုကြည့်ဝေဒနာလို့မှတ်ပေါ်လာတာလေးကိုပေါ်လာသည်တည်းသိနေရမှာကိုယ့်ရဲ့တောင်းမပေါ်လာတာကိုလည်းမှန်ကြည့်နေဖို့မလိုဘူးပေါ်ပြီးသားလုံသွားပြီးတဲ့ကျောင်းတဲ့တွေကိုလည်းပြန်အယုံပြုနေဖို့မလိုဘူးပစ္စုပန်တဲ့ကိုရှိအဲဒီလိုပစ္စုပန်တဲ့ကိုရှိတော့နာရာကျင်နာလေးတွေတွေ့နေပြီယခုလိုမိနစ်40လောက်ရောက်လာတဲ့အခါမှာနာရာကျင်နာလေးတွေတွေ့နေပြီနာရာကျင်နာလေးတွေတွေ့နေရင်လည်းသူ့နာတယ်တဲ့ကျင်တယ်တဲ့ကြည့်ဖို့ပို့တာဟုတ်အနာပြောင်းအောင်ကြိုးစားတာမျိုးမလုပ်ပါဘူးနာလို့ကျင်လို့စိတ်ညစ်နေရင်ဒေါသနာရကျင်တာလေးကိုပျောက်ချင်ပါတယ်ဆိုတာတဏှာမနာမကျင်လို့စိတ်ညစ်ပါတယ်ဆိုတာလည်းဒေါသဒါနာရကျင်တာကိုပျောက်ချင်တာကတဏှာမနာမကျင်လို့စိတ်ညစ်ပါတယ်ဆိုတာကဒေါသအမျိုးမျိုးတွဲနေတာကဝစီကိစ္စဘာတစ်ခုမှမကောင်းဘူးတဏှာလည်းအာဟုတုပဲဒေါသလည်းအာဟုတုပဲဝိသိကိစ္စလည်းအာဟုတုပဲဒီလိုအာဟုတုမဖြစ်စေနဲ့ပေါ်လာတာကိုပေါ်လာတဲ့အတိုင်းကြည့်အော်တာလေးရဲ့ယုံသဘောလေးပဲနာတဲ့သဘောလေးပေါ်လာတဲ့အော်တာယုံသဘောလေးကိုကျင်တဲ့သဘောလေးပေါ်လာတဲ့အော်တာယုံသဘောလေးပဲအဲနာတဲ့ကျင်တာလေးပေါ်လာရင်သူ့ကိုသိတဲ့ဒီလေးကိုလည်းပဲအကြက်ခံမိနေမယ်သိနေတဲ့ဒီလေးကတော့အော်တာနဲ့တရားလေးပဲခံစားလဲဆိုရင်ဒါဝေဒနာတရားလေးပဲဒီလိုသာမိမိရဲ့စိတ်ကကောင်းကျင့်ချပြီးတော့ပြေလိုက်ပါ။နာရီလာကနာပြောင်းတော့မပြုတ်ပြင်ပါနဲ့။စိတ်မကူပါနဲ့။စိတ်ကူရင်အတ္တကိုအနတ္တကိုအတ္တလို့တဲ့သဘောပဲ။သူဖြစ်နေတဲ့ဖြစ်စဉ်ကိုကိုယ်ကြက်လိုက်ဖန်တီးနေတဲ့သဘောဖြစ်သွားပြီ။ကိုယ်ကြက်လိုက်ဖန်တီးနေဖို့မလိုဘူး။သူဖြစ်တာကိုရှိတဲ့အတိုင်းကြည့်။ဒါကြောင့်နာရသဘောလေးပေါ်လာရင်အနာပြောင်းခြင်းနဲ့စိတ်လည်းမဖြစ်စေနဲ့အနာပြောင်းခြင်းနဲ့တဏှာအနာမပြောင်းလို့ဒေါသဖြစ်ခြင်းနဲ့ဒေါသဖြစ်နေတာမျိုးလည်းမရှိစေနဲ့ဒေါသဖြစ်တာကစိတ်ဆင်းရဲတာဒီဒေါသယောဂီများလည်းဝမ်းမဲ့တောင်းကရှိကိုရှိတန်းကြည့်ဖို့ပါပဲတွေ့နေရင်တွေ့နေတာလေးကိုကြည့်ဘာရှိဝမှမသိပါဘူးလို့တွေ့နေရင်ဘာရှိဝမှမသိပါဘူးလို့သိနေတဲ့စိတ်ကိုကြည့်နာရကျင်တယ်လို့စိတ်ညစ်နေနာရကျင်တယ်လို့တွေးပြီးတော့စိတ်ညစ်နေတာလေးကိုကြည့်ကြောက်ချင်တဲ့သဘောမပါစေနဲ့မပြောင်းလို့လည်းပဲစိတ်ညစ်တာမျိုးမပါစေနဲ့အဲမိမိစိတ်ထဲမှာဘယ်လိုမှစိတ်ညစ်ညွမမဖြစ်အောင်ဒီခါစိတ်မထားနိုင်တော့ဘူးဆိုရင်တော့ဒေါသကြီးနဲ့တော့ဆက်ပြီးထိုင်မနေနဲ့ရှေ့ကျင်နေရှေ့ပလိုက်ကိတာခဏထားပြီးတော့လမ်းလျှောက်ရှင်လည်းလျှောက်ပလိုက်ပြီးတော့ပြန်ထိုင်ဒါဆိုရင်ဣရိယာပုပြောင်းသွားပြီးအတွက်နာရာကျင်နာလေးတွေထိုင်လျောက်တက်တာပါလိမ့်မယ်ဒါနာရာကိုကာကွယ်တဲ့သဘောလို့သဘောမထားပါနဲ့ဒေါသစိတ်ဖြစ်မှဆိုလို့ပြီးမခံနိုင်လို့ကြောက်ရွံ့ပြီးတဲ့သဘောလို့ဒီလိုပဲသဘောထားပါနာရာကိုမနာအောင်ကာကွယ်ခြင်းဟာပုံစံမမှန်ပါဘူးအဲဒါကြောင့်မလို့ခြုံငုံပြီးတော့ပြောမယ်ဆိုရင်နတ္တရားဆိုတာအတိတ်တဲ့သဘောပဲ။ဘာကိုသိတာလဲ။ဘာကိုပဲသိသိနတ္တရားပဲ နာရသိတဲ့နန္တရားပဲ၊ကျင်နာသိတဲ့နန္တရားပဲ၊ကြိုက်တာသိတာလည်းနန္တရား။အဲအိတ်ချင်တယ်လို့သိနေတာလည်းနန္တရား၊ပြင်းကြီးထိုင်မိုင်းတယ်လို့သိနေတာလည်းနန္တရား၊စိတ်ကလေးပြန်လို့နေပြီလို့သိနေတာလည်းနန္တရား၊တမာရီမရဘူးလို့သိနေတာလည်းနန္တရား၊ခြုံငုံပြီးတော့ပြောမယ်ဆိုရင်မိမိစိတ်ထဲမှာတွေးနေတဲ့အတွေးမှန်သမျှသည်နန္တရားလေးပဲ။ဒီရုပ်ရဲ့အခြေအကျသဘာဝကဖောက်ပြန်တဲ့သဘောပဲ။နာယအခြင်းရသဘာဝကတိတ္တတဲ့သဘောပဲ။ဖောက်ပြန်တာကယုံတိတ္တာကနံ။ဖောက်ပြန်တာကယုံတိတ္တာကနံ။အဲဒီယုံသဘောနံသဘောဒီပုဂ္ဂိုလ်တရားမဟုတ်ဘူးငါမဟုတ်ဘူး။ငါနဲ့လည်းမဆိုင်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူး။ဒါသဘာဝတရားလေးတွေပဲသဘာဝတရားလေးတွေပဲလို့အတတ်နိုင်ဆုံးသိခံပြီးတော့ငါမဟုတ်တဲ့ငါနဲ့မဆိုင်တဲ့သဘာဝတရားကလေးတွေဖောက်ပြန်ပြည့်စုံနေတာပဲဖြစ်ပြီးတော့ပြည့်နေတာပဲလို့အတတ်နဲ့ဆိုသိခံပြီးတော့ကြည်ပေးပါသိမှခံနိုင်တဲ့အဆုံးကြားမှာရှင်းပေးပါခဏခဏလည်းမရှင်းမိပါသေးနဲ့ရှင်းခြင်းနဲ့စိတ်ကိုလည်းကြာကြာခဏခဏမဖြစ်ပါသေးနဲ့စိတ်လုံးလည်းမလိုက်ပါနဲ့ခန္ဓာကိုယ်ရလုံးကိုလည်းမလိုက်ပါနဲ့စေလိုလိုက်မိရင်အတ္တကိုအနတ္တကိုအတ္တပြုမိတဲ့သဘောပဲတကယ်ကပရိခန္ဓာကိုသည်အတ္တမဟုတ်ဘူးအနတ္တခန္ဓာကိုကိုဖြစ်စေခြင်းလို့ပုံဖော်နေပြီဆိုကြတဲ့ကအတ္တဖြစ်သွားလိမ့်မယ်အတ္တပြုတ်အောင်ဒိဋ္ဌိပြုတ်အောင်ရှုနေတဲ့ယောဂီသည်ဒိဋ္ဌိမဝင်စေနဲ့တော်မီဒါပြည့်ကျမ်းမြအဖြစ်ယနေ့ဇောသဘောနံသဘောလေးတွေပြောပြပြီးပြီရုပ်ထဲမှာထင်ရှားဆုံးကဝင်နေထွက်နေပဲဝင်နေထွက်နေတဲ့ကိုကြည့်နေရုပ်ကိုကြည့်တယ်လို့ခေါ်တယ်ဝင်နေလေးဝင်လာတယ်ပြီးပြီးတယ်ထွက်နေလေးထွက်သွားတယ်ပြီးပြီးတယ်ဝင်နေလေးထွက်နေပြီအဲ့ဒါကရုပ်ကိုကြည့်နေတယ်လို့ခေါ်တယ်အဲ့ဒီလိုကြည့်နေတဲ့စိတ်ကဟိုဒီဒီတွေးနေတယ်စိတ်ကတွေးနေရင်တွေးနေတာဒီနာမ်လို့ခေါ်တယ်ဝင်နေထွက်နေတဲ့ကရုပ်တွေးနေတာလေးကနံဝင်နေထွက်နေတဲ့ကယုတ်တွေးနေတာလေးကနံအချင်းကျော်အဖြစ်နေတဲ့ခုရှိတယ်အဲဒီတဲ့ခုကဝင်နေထွက်နေလေးပြောင်းကြည့်လိုက်တွေးနေတဲ့တွေးကလေးကိုသိပေးလိုက်ဝင်နေထွက်နေလေးကိုပြောင်းကြည့်လိုက်တွေးနေတဲ့တွေးကလေးကိုသိပေးလိုက်အဲဒီလိုနဲ့ပဲအချင်းကအဖြစ်ကြည့်တော်ပေးပါငါမပါသေးနဲ့ပုဂ္ဂိုလ်တရားမပါသေးနဲ့ပုံမှန်တရားမပါသေးနဲ့ဒီဘောင်ကခြေတဲ့တရားပုံမှန်တရားကိုမမြင်သေးနဲ့ဒုဗ္ဗံကရှိတဲ့ပုံမှန်တရားမဟုတ်တဲ့ဒုဗ္ဗံကရှိတဲ့ပုံမှန်တရားမှာအလုတ်ဖြစ်တဲ့ယောသဘောနံသဘောလေးကိုပဲအာယုံဆိုင်ပြီးတော့ကြည်ပေးလိုက်ပါအဲဒီလိုကြည်ပေးခြင်းသည်ဝိပဿနာတရားအလုတ်အားထုတ်တဲ့လုပ်ငန်းပါပဲလို့အဲဒီလိုသဘောပေါက်ပြီးတော့ဒီအတိုင်းပဲဆက်လက်ပြီးတော့ရှင်းမှတ်ပြကြရမှာဖြစ်ပါတယ်လိုအပ်တဲ့အချိန်မှာလိုအပ်သလိုခန္ဓာကိစ္စများဆောင်ရွက်နိုင်ပါတယ်ခန္ဓာကိစ္စဆောင်ရွက်လို့တဲ့ဆန္ဒမရှိတဲ့ပုဂ္ဂိုလ်များကအချိန်ရသလောက်ကြိုးစားပြီးတော့ရှုပြီးအချိန်ခံပြီးတဲ့စိတ်ပေါ်လာရင်မျက်လုံးကလေးဖွင့်ဟိုရိုဒီဒီကြည့်မျက်နှာကလေးပေါ်သက်ပြီးတော့ပြန်ထိုင်သိပြီးတော့လုံခဲ့လာလို့အချိန်ခံပြီးတဲ့စိတ်ကိုဖြောင်းမရရင်10မိနစ်လောက်ထားပြီးတော့လမ်းလျှောက်ပြီးတော့မှပြန်ထိုင်နားရကျတဲ့အခါမှလည်းတန်းနေဆုံးသိခံပြီးတော့ထိုင်သိခံလို့မှမရရင်ခိုးပဲဒီခဏရှုပြီးရှိပေလို့မှမရတဲ့အဆုံးပါ10မိနစ်လောက်ထားလိုက်ရှောက်ပြီးတော့ပြန်ထိုင်အဲဒီလိုနဲ့စဉ္ညာလေးရှောက်လိုက်ခန္ဓာကိစ္စဆောင်ရွက်လိုက်တရားထိုင်နေရတာပေါ်နဲ့ထိုင်လိုက်အချိန်ကိုလည်းအသာမဖြုံးသိကြပဲနဲ့ဣရိယာပုဂ္ဂိုလ်ကြောင်းလဲပြီးတော့ကိုယ်တတိနဲ့ကိုယ်ကိုယ်မှန်နဲ့ကိုယ်တရားနဲ့တရားလောကစကားမပြောကြပဲနဲ့တိတ်ဆိတ်ငြိမ်သက်စွာဖြင့်ဝိပဿနာတရားအလုပ်ကိုကြိုးကြိုးစားစားအားထုတ်ပေးလိုက်ကြပါ